ချမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာဒီကနေ့ဆန္ဒပြပွဲမှာတပိတ်စစ်ကြောင်းဖြိုခွဲခံရလို့ထိခိုက်မှုတွေရှိနေတယ်လို့အဖမ်းဆီးရှိနေတယ်လို့မူဆယ်တပိတ်ခေါင်းဆောင်သူကဆိုပါတယ်
ဒီလိုချေကြောင်းနဲ့သူတို့နောက်ကရဲစစ်တဲ့အင်အားနဲ့ကဘုံနဲ့ဘာကြောလို့ကျွန်တော်တို့ငယ်လေးတွေအရှိမှကာကြတာပေါ့နော်ရဲကမအောင်လဲဆိုတော့ဒီလိုခွဲဖို့ဟိုကအောင်နေတယ်အဲ့တော့ကျွန်တော်တို့ငယ်တွေကပြောတာဟုတ်ပြီကျွန်တော်တို့ဒီလိုခွဲပြီးမယ်ကျွန်တော်တို့ဘယ်နှမိနစ်အချိန်ဘယ်လောက်ပေးမလဲကျွန်တော်တို့ဒီလိုခွဲပြီးမယ်အဲ့ဒါပြောတယ်ဒါပေမဲ့ရဲဘက်ကသူတို့ပြောတာကိုသူနားမထောင်ဘူးနောက်ဆုံးသူတို့ရဲရဘုံနဲ့စပြီးတော့ဖြစ်တယ်ဗျရဲရဘုံနဲ့စပြီးတဲ့အချိန်မှာဒီလိုသူတို့ဒီစားကြတဲ့အခွေဒီလိုပါနဲ့ပြန်ပြီးတော့ကြားတဲ့ပုံမျိုးရှိတယ်ဗျအဲ့ဒီအချိန်မှာရဲကစပြီးတော့ဒီ rubber ချီနေတော့ဗောနော်စပစ်တယ်ပြီးနောက်ဒီစစ်နေလိုက်တယ်အထီးကိတ်ကတော့ဒီမှာတယောက်ကတော့ချီမှန်လာတယ်ဗျကြားလေး၅ယောက်မင်းကလေးပြရဗောနော်အကုန်လုံးလူငယ်လေးတွေကြည့်တယ်တို့ကရဲစခန်းမှာဗျတို့ခါနာတယ
်အဖမ်းစီခံထားရတဲ့ဆန္ဒပြလူ၆ယောက်ကတော့မူဇယ်ရဲစခန်းမှာထိမ့်သိမ်းခံထားရတာဗောမူဇယ်မှာတော့စစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွေနေ့စဉ်ရှိနေချိန်မှာပဲ CDN လုပ်နေတဲ့ဝန်ထမ်းတချို့ချင်းချောင်းမှုတွေတွေ့ကြုံနေရပါတယ်။ရှမ်းပြည်နယ်လွယ်လံမြို့မှာလည်းဆန္ဒပြသူတွေဖမ်းဆီးခံရတယ်လို့တရားလွှတ်တော်ရှေ့နေသူကပြောပါတယ
်။ဖမ်းခံရလေကလေးတွေရောလူကြီးရောပေါ့73ယောက်ဖမ်းထားတယ်လို့သိရတယ်။အဲသူတို့ကိုစစ်ဆေးနေတော့သိရတယ်လွယ်လံပဲပေါ့လေ။
လာရှိုးမှာဆန္ဒပြသူတွေပြစ်ခတ်ဖြိုခွင်းခံရတယ်လို့လူခဏဦးအဖမ်းခံရတယ်လို့ CDN လှုပ်ဆောင်နေတဲ့ဝန်ထမ်းတို့ကဆိုပါတယ်
။ဆန္ဒပြနေရတာနဲ့ဖြိုခွင်းနေ။နာရီလန်းဆိုရင်ဘဝတော်တော်ဒုက္ခတိုင်းရဲ့။အဲ့ဒါနေရီယောပေါ်ဝင်တာဖြိုခွင်းနေ။သူတို့ကခမရဆန်းခံရလို့ပြောရဲ့
။အဖမ်းစီကံခွန်ဦးထဲကနောက်ထပ်မိန်းကလေးတူကိုပြန်လှုပ်ပေးခဲ့ပြီးမဲ့အမျိုးသား6ယောက်ဖမ်းခံလိုက်ရပါတယ်။ပဲခူးတိုင်းပဲခူးမြို့ဘက်မှာလည်းတပိတ်စစ်ကြောင်းဖြိုခွင်းခံရတယ်လို့တပိတ်ခေါင်းဆောင်တို့ကဆိုပါတယ်
။ဒီနေ့ဘာသာသားတွေဆက်ထွက်တဲ့အချိန်မှာပြည်နယ်တွေကလည်းအလုံးစုံနဲ့ရောက်လာပြီးတော့ဘုံပုံတွေတစ်ချက်နဲ့ချက်ပြစ်တယ်။ဒီဘက်ကရက်ကောက်ကလူတွေထွက်လာတော့မျက်ရည်ပုံတွေတစ်ခါဖက်ပြစ်တယ်။ခြေတိုင်းမျိုးကတော့လောလောဆယ်ဆယ်တော့ဘာသာကြီးတနက်တယောက်ထိတော့မပေါအောင်ဒီကူမှန်းရတော့ထိကြတာပေါ့နော်လူငယ်တွေ
။ဘကုမျိုးတစ်ပိတ်မှာတော့မြို့အနောက်ချမ်းဘက်မှာရှိတဲ့ CDM အလှဆုံတစ်ပိတ်ရဲ့မြို့ဘက်ချမ်းမှာကြောင်နာသမကဥဆောင်တစ်ပိတ်စစ်ကြောင်းတွေ့ဆုံရာဘကုသရမ်းမှာစုံတွေ့ကြပြီးမနေ့9နိုင်ကျော်မှာတစ်ပိတ်ဖြိုခွင်းခံရတာပါ။ပကုမျိုးပဲချမ်းကတပိတ်စစ်ကြောင်းကတော့ဒီနေ့လယ်ပိုင်းထိဆန္ဒပြနေသလိုလုံချုံရေးတပ်ဖွဲ့တွေကနေလိုက်လံပစ်ခတ်တားဆီးမှုတွေရှိနေတယ်လို့မြို့ခံတို့ကဆိုပါတယ
်။22နှစ်ကျော်လောက်တော့ဒီပကုလက်ရကရှိမှရက်ကြည့်နေတဲ့လူတွေ၊ဗလမီယာကြည့်နေတဲ့လူတွေကိုစကားရရကားရနေပြန်နှံ့ပစ်တာရှိရလှည့်နေတော့မှကျန်းမာမြင့်တာမျိုးတွေဒီအခါမှာဆိုင်ရီကားနဲ့လိုက်တိုက်တာမျိုးရှိရတယ
်ဖေဖော်ဝါရီလတရက်နေ့မှာတမတော်ကနေနိုင်ငံတော်အာဏာအယယကိုထိန်းသိမ်းလိုက်ပြီးနောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတအပါအဝင်အစိုးရဖွဲ့ဝင်ဝန်ကြီးတွေလွှတ်တော်ကိုယ်စားလှယ်တွေတက်ကြွလှုပ်ရှားသူတွေဖမ်းဆီးထိန်းသိမ်းခံနေရပါတယ်တမတော်ကနေအာဏာထိန်းသိမ်းလိုက်တဲ့လှုပ်ဆောင်ချက်ပေါ်မှာတိုင်းနယ်ပြည်နယ်အလုံးမှာကန့်ကွက်ဆန္ဒပြမှုတွေရှိလာပြီးဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်ခင်ဗျာ